ကျခိုင်းပြည်နယ်မှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနိုင်မှုအတွက်အချက်အလက်စာဖွေရေးအဖွဲ့ကိုနိုင်ငံတကာကကြွမ်းကျင်ပညာရှင်တချို့နဲ့ဖွဲ့စည်းလိုက်ပါပြီ။ဒီပေါ်မှာမြန်မာအစိုးရဘက်ကသဘောထားနောက်လူခွင့်အဖွဲ့တချို့ရဲ့အမြင်တွေကိုမခင်ဖြူထွေးကစူးစီးတင်ပြထားတာနား ပတ်သက်လို့စုံစမ်းစစ်ဆေးဖို့အတွက်အချက်လက်ရှာဖို့ရေးအဖွဲ့ဆီလို့ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မတ်လ24ရက်နေ့ကဆုံးဖြတ်ချက်ထားခဲ့ပြီးတဲ့နောက်ဒီနေ့မှာတော့နိုင်ငံသားကျွမ်းကျင်သူပုဂ္ဂိုလ်3ယောက်ပါဝင်တဲ့အဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီမှာဆွေရဘက်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးသဘောမတူတဲ့အတွက်ပူပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းကိုအဲ့ဒီအချိန်ကလေးကအခြေအနေပြောဆိုခဲ့ပြီးဖြစ်တယ်လို့အခုလည်းဒီတိုင်းနဲ့ဆက်လက်ရည်တည်သွားမှာဖြစ်တယ်လို့မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစောထီကပြောပါတယ်
။ဒါနဲ့ပတ်သက်လို့နိုင်ငံရေးဝန်ဆောင်တာမျိုးရောနိုင်ငံတော်ဆွေရရဲ့ရည်တည်ချက်သဘောထားကို2019မတ်လ24ရက်နေ့မှာကျွန်တော်သတင်းထုတ်ပြန်ချက်ထုတ်ပြန်ထားပြီးဖြစ်တယ်။အခုလူ့ကိုယ်ရေးကောင်စီကဆက်ဆိုင်နေရှင်ဖွဲ့ဆွေရရဲ့ကသူ့ဟိုသူ့ရဲ့ဆိုလို့resolution ရသူတို့ဖက်လုပ်တယ်ပါနော်လုပ်ပြန်မယ်လို့လဲကျွန်တော်တို့ကလည်းကျွန်တော်နိုင်ငံရဲ့ရည်တည်ချက်အရဒီမတ်လ24ရက်နေ့မှာထုတ်ပြန်ထားတဲ့ထုတ်ပြန်ချက်တိုင်းမှာသူတို့ကresolution ရလို့ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်နိုင်ငံရဲ့ရည်တည်ချက်ရပဲကျွန်တော်တို့ကဆက်လက်ဆောင်ရွက်မှာဖြစ်တယ
်နိုင်ငံကလူခွင့်ရေးဖွဲ့တွေကတော့မြန်မာအစိုးရအနေနဲ့ကုလသမဂ္ဂဦးဆောင်တဲ့နိုင်ငံကစုံစမ်းစစ်ဆေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်တာဟာမြန်မာအစိုးရအတွက်ရောတိုင်းပြည်အတွက်ပါအကျိုးရှိစေမယ့်နည်းလမ်းဖြစ်တယ်လို့ထောက်ပြတိုက်တွန်းနေကြပါတယ်။နိုင်ငံကလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Fortify Rights အဖွဲ့ကအမှုဆောင်ရာရှိချုပ် Matthew Smith ကအခုလိုမှတ်ချက်ပေးပါတယ်
။ This is a very important mandate and mission. The crimes that have been perpetrated not only in Rakhine State but also in Kachin and Shan State in particularparticular. Those crimes have been very serious and they've been
targeted. ဒါတဲ့ကိုရေးကြည့်တောင်းပင်းမှုလုပ်ငန်းတရားဖြစ်ပါတယ်။ရခိုင်ပြည်နယ်တစ်ခုတည်းမှာလည်းမဟုတ်ပါဘူး။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ခဲ့တဲ့ရာဇဝတ်ပြစ်မှုတွေဟာတိတ်ကိုစိုးရွားပါတယ်။အပြစ်ကျူးလွန်သူတွေဟာလည်းအပြစ်ကနေကျဉ်းလုံးခွင့်ရနေပါတယ်။ဒါကြောင့်မို့အခုနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ဒီလိုမျိုးလူခွင့်ချိုးဖောက်မှုတွေကိုအနီးကပ်လေ့လာပြီးတော့ပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နိုင်ပါတယ်။ဒါဟာတိုက်ခိုက်ခါတဲ့လူမှုအတိုင်းအဝန်တွေအတွက်တည်းမဟုတ်ပါဘူး။တိုင်းပြည်တစ်ခုလုံးအတွက်အလွန်ကိုရေးပါတဲ့ကိစ္စဖြစ်ပါတယ်။
အခုဖွဲ့စည်းလိုက်တဲ့နိုင်ငံကစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့နိုင်ငံရေးဝန်ရောက်ခွင့်တောင်းခံတဲ့အခါမြန်မာဆွေရဘက်ကလိုက်လောခွင့်ပြုပြီးတော့ပူးပေါင်းဆောင်ရွက်လာဖို့မျှော်လင့်တဲ့အကြောင်းလေးမက်သူးစမစ်ကပြောပါရယ်။တကယ်လို့မြန်မာဆွေရဘက်ကဆက်ပြီးတော့ညှဉ်းဆဲနေတယ်ဆိုရင်လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့အနေနဲ့ကတော့တခြားဖြစ်နိုင်ချေလမ်းကြောင်းတွေကတစ်ဆင့်စုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လုပ်သွားနိုင်တယ်လို့မက်သူးစမစ်ကပြောပါရယ်။ကုလသမဂ္ဂတွေ့ရမှုချုပ်ဟာကော်ဖီအာနဲ့ဦးဆောင်တဲ့ကော်မရှင်အပါအဝင်ဆွဲကဖွဲ့စည်းထားတဲ့ကော်မရှင်တွေကတော့ရခိုင်ပြည်နယ်တွင်းဆောင်ပိတ်ကဖြစ်ပွားနေတဲ့လူမှုအတိုင်းဝိုင်းဒေသမှာဒေသခံဆွေရတာဝန်ရှိသူတွေလူမှုရေးအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးမှုတွေလုပ်ဆောင်နေပြီးအစိုးရထံကိုအပြည့်အစုံအစီအစဉ်စာတင်ပြဖို့ကြိုးပမ်းနေတာပါ။ရခိုင်အကြတိကော်မရှင်အနေနဲ့ဈာပြအစီအစဉ်စာထုတ်ပြန်ခဲ့တဲ့လူကတော့ဘယ်သူဘယ်ဝါရီပါဝင်ပြီးဘယ်လိုလုပ်ရမယ်ဆိုတာထည့်သွင်းပြောမှထားပြီးလေလွတ်လပ်တရားမျှတတဲ့စုံစမ်းစစ်ဆေးမှုလိုအပ်တယ်ဆိုတာကိုထောက်ပြအကြံပြုထားတဲ့အကြောင်းကော်မရှင်အဖွဲ့ဝင်ဦးဝီလွင်ကပြောပါတယ်
။ကျွန်တော်ကတော့ကော်မရှင်ရဲ့သဘောထားပဲပြောချင်တာပေါ့နော်။ကော်မရှင်ကြားပြအစီအစဉ်ဆက်လာမှာပဲကျွန်တော်တို့ကဒီကိစ္စရပ်တည်နေပတ်သက်ပြီးတော့ကလွတ်လပ်တဲ့ဟိုတရားပြန်တာတဲ့စုံစမ်းစစ်ဆေးမှုတစ်ခုလိုအပ်တယ်။အဲ့ဒီကအဖြေကိုကျွန်တော်တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့လုပ်တင်ပါတယ်ဆိုပြီးအကြံပေးထားပါတယ်။အဲတော့တရားမျှတတဲ့လွတ်လပ်တဲ့ဟိုစုံစမ်းစစ်ဆေးမှုကဘယ်လိုလုပ်ရမလဲဘယ်မှာလုပ်ရမလဲပြည်တွင်းပြည်ပကျွန်တော်တို့ဘာမှပြောမထားပါဘူး။အဲတော့အဲ့ဒီအတိုင်းတိုင်းလေးပဲကျွန်တော်ဖန်ချက်ပေးချင်ပါတယ်
။ဒီလိုတစ်ချက်ရခိုင်ပြည်နယ်မှာနေသားဆောက်တပ်စခန်းကျူတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းလူကြီးရေးဖွဲ့ရရဲ့နေနေရှင်းလင်းမှုတွေအတွင်းမှာဟိုကြမှုစွင်ပြီးအများပြတစ်ဖြတ်ခံရတာအကဘာတိစေခံရတာအပါဝင်လူခွေချိုးဖောက်မှုတွေတကယ်တည်းဖြစ်ခဲ့ရဆိုရဲဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့နိုင်ငံကကျွမ်းကျင်ပညာရှင်၃ဦးရဲ့အမိကိုကုလသမဂ္ဂကဒီကနေ့ပဲကြေညာလိုက်တာပါဒီနေ့ကနိုင်ငံကတရားရုံးချုပ်ရှိနေအင်ဂျီဝါချိုင်စင်းကအဖွဲ့ကိုဦးဆောင်မှာဖြစ်ပြီးတော့တိရစ္ဆာန်နိုင်ငံကလူခွေကော်မရှင်ဥက္ကဋ္ဌဟောင်းရာဒီကာကူမာလာစွာမီအော်စတြေးလျနိုင်ငံကနိုင်ငံကလူခွေဆိုင်ရာအတိုင်ပင်ခံပုဂ္ဂိုလ်ခရစ္စတိုဖာဒိုမီနစ်စီတိုဒီတို့လည်းအဖွဲ့ဝင်တွေအဖြစ်တာဝန်ယူမှာဖြစ်တဲ့အကြောင်းကိုကုလသမဂ္ဂလူခွေကောင်စီဥက္ကဋ္ဌကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တခါပြီးခဲ့တဲ့မတ်လတုန်းကလူခွေကောင်စီဆုံးဖြတ်ချက်နဲ့အညီဆောင်ရွက်တာဖြစ်တဲ့အကြောင်းလည်းကြေညာချက်မှာဖော်ပြထားပြီးတော့မြန်မာအစိုးရအနေနဲ့လည်းကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့အတိအဝပူးပေါင်းဆောင်ရွက်ဖို့ထပ်မံတိုက်တွန်းထားပါတယ်ရှင်။